အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာပစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလည်းနဲ့တက်ဆင်ပေးမဲ့စစ်ကူနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကရှင်းလင်းပြောဆိုလိုက်ပါတယ်။စစ်ဖက်ဆိုင်ရာဒါမှမဟုတ်အထူးလက်ရှိတရားမှုတွေ့ကြုံရှိပြီးတနက်နေ့ကျွမ်းတွင်ရှိတဲ့ကြောင်းစရာတွေကိုလူမမြအောင်တနက်ကင်ဝင်ပေးနိုင်မယ့်နည်းလမ်းမျိုးကိုရှာဖွေစီလိုကြောင်းပြောဆိုခဲ့တာပါ။အထူးကျေနပ်စရာ20ရာခိုင်နှုန်းလောက်ရှိတယ်ဆိုရင်ပဲမတမာတဲ့ရွေချင်တဲ့စစ်မှန်တဲ့သူတယောက်ကျောင်းထဲရောက်လာရင်ချက်ချင်းတုံ့ပြန်ပစ်ခတ်နိုင်မှာဖြစ်ကြောင်းစာတင်ကြောင်းတွေကပစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောတားဖလှယ်ခဲ့ကြတဲ့စစ်လုံရှားစရာတွေ့ဆုံမှုပြီးနောက်တည့်မှာပဲသမ္မတဒေါ်နယ်ထရန့်ကတွတ်တလူမှုခွင့်ရကနေပြောဆိုခဲ့တာဖြစ်ပါတယ်။လင်းနဲ့နဲ့အကျွမ်းဝင်သူကျောင်းဆရာတယောက်ရှိရဆိုရင်တက်ခတ်မှုတွေကိုမမြင်ဆန်းဆန်းထန်ထန်နာမှာဖြစ်ကြောင်းလဲမနေ့ကအင်ဗျူရောမှာတွေ့ဆုံချင်းသမ္မတကပြောဆိုခဲ့တာပါ။စစ်မှုထမ်းအောင်တွေကိုစာစင်ကြောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြေရှင်းအောင်ဖြေရှင်းနိုင်မှာဖြစ်ကြောင်းလဲသမ္မတကပြောဆိုတော့ပါတယ်။စီစဉ်ကိုအသေးစိတ်လေးလာဆက်စစ်နေကြောင်းနဲ့ဒီစစ်ကူးကိုသဘောကျရလားဆိုပြီးတော့လဲသမ္မတကတွေ့ဆုံတဲ့သူတွေကိုမေးမြန်းရမှာတော့အနေချင်းကသာလက်တောင်ပြီးထောက်ခံမှုပြသကြပါတယ်။ဆန့်ကျင်တဲ့သဘောထားနဲ့ပတ်သက်လို့မေးမြန်းရမှာတော့စာတင်ကြောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်တွေနဲ့ဆရာတွေအများစုပါဝင်တဲ့သမားနဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကတော့လက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြတာပါ။ဖလော်ရီဒါပြည်နယ်ပါကလန်မြို့ကမာဂျိုရီစတုန်းမန်ဒေါက်ကလပ်စ်အထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်တဲ့အသက်19နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့အမေရိကန်ရုပ်သံ CNN နဲ့မနေ့နောက်ပိုင်းဆွေးနွေးခန်းတွင်မှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံတဲ့ကြောင်းသမ္မတရဲ့ Republican Party ကထက်လွတ်တော်အမတ် Marco Rubio ကပြည်သက်တွေကိုပြောဆိုခဲ့ပါတယ်။